မောင်ရွာဒေသကဒီကျင်းနီစီမံကိန်းနဲ့ပတ်သက်တဲ့သဘောထားကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကထုတ်ပြန်လိုက်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတဲ့အတွက်အခုလိုသဘောထားထုတ်ပြန်ရတာဖြစ်တယ်လို့တန်ယုံပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်။ကျင်းနီ24စီမံကိန်းကြီးဟာကြီးမားတဲ့စီမံကိန်းကြီးတစ်ခုဖြစ်တာမို့အားလုံးအဆင်ပြေအောင်ညှိနှိုင်းဘိုးရခတ်ပေမဲ့တက်ဆိုင်သူအားလုံးလက်တွေ့ကြတဲ့အဖြစ်ရအောင်ဆွေးနွေးသွားကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုတန်ယုံပြောခွင့်ရသူကိုဘန်ကောက်ယုံကနေဆက်သွယ်မေးမြန်းထားတဲ့မဆုမျက်မုံကပြောပြပေးပါရှင
်ကောင်းပါပြီစကိုင်းတိုင်းအတွင်းဒေသခံပြည်သူတွေအတွက်နစ်နာမှုတွေသဘာဝပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုတွေရှိနေတဲ့အတွက်လဘရောင်းတောင်ချင်းညီတူဖော်ရေးစီမံကိန်းကိုရပ်ဆိုင်းလိုက်ဖို့တောင်းဆိုမှုတွေရှိနေချိန်မှာမုံရွာချင်းနီစီမံကိန်းဟာတရုတ်မြန်မာနှစ်ဖက်စီးပွားရေးအတိုင်းအဝိုင်းတွေအတွက်အကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာစီးပွားရေးဥပိုင် Limited နဲ့တရုတ်နိုင်ငံကမြန်မာဝန်ပေါင်းကုမ္ပဏီတို့အကျိုးတူလုပ်နေတဲ့ချင်းနီစီမံကိန်းကိုရည်ရွယ်ထားတဲ့သဘောထားသုံးသပ်ချက်ထဲမှာမြန်မာလူမှုအလွှာအသီးသီးအနေနဲ့စီမံကိန်းအဆင်ပြေချောမွေ့အောင်ဥပဒေနဲ့အညီအနေအထားကောင်းတွေဖန်တီးနိုင်မယ်လို့မျှော်လင့်တယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့တရုတ်တန်ယုံပြောခွင့်ရသူမစ္စတာကောင်မင်းဘိုကိုဆက်သွယ်ခဲ့ပါတယ်
။ The interest from the Chinese side are going to how to make sure that their legal rights of the Chinese investor would be protected in certain circumstances.
တရုတ်ဘက်ကစိတ်ဝင်စားတာကတော့အခြေအနေတစ်ခုမှာတရုတ်ရင်းနှီးမြှုပ်နှံသူတွေရဲ့ဥပဒေကြောင့်အရာရပိုင်ခွင့်တွေအသေးအချာအကာအကွယ်ရနိုင်အောင်ဘယ်လိုလုပ်မှလဲဆိုတဲ့ကိစ္စပါစိုးရိမ်မှုတချို့ကိုတုံ့ပြန်တဲ့အနေနဲ့ကျွန်တော်တို့ကကြေညာချက်ထုတ်ပြန်ရတာဖြစ်ပါတယ်လို့တရုတ်တန်ယုံပြောခွင့်ရသူကပြောသွားပါတယ်ကြေညာချက်ထဲမှာကျင်းနီစီမံကိန်းနဲ့ပတ်သက်လို့နေရာရွှေ့ပြောင်းရေးရော့ချေးပေးရေးသဘာဝပတ်ဝန်းကျင်ကိုကာကွယ်ရေးနဲ့အမျက်ခွဲဝေရေးကိစ္စတွေကိုမြန်မာနိုင်ငံဥပဒေနဲ့အညီဖက်ဆက်လုပ်ငန်းလုပ်နေကြတဲ့နှစ်ဖက်ညှိနှိုင်းပြီးတော့သဘောတူထားကြပြီးဖြစ်တယ်လို့ပြောထားပါတယ်။ဒါ့ပြင်လယ်မြေတွေအသိမ်းခံထားရတဲ့ဒေသခံတွေကထိုက်တန်တဲ့ရော့ချင်းမရတဲ့ကိစ္စ၊လူမှုစီးပွားထိခိုက်တဲ့ကိစ္စ၊သဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ထွက်ပေါ်နေတဲ့စိုးရိမ်မှုတွေကိုရောတရုတ်လုပ်ငန်းတွေဘက်ကထပ်ပြီးတော့စဉ်းစားသင့်တယ်လို့မထင်ဘူးလားလို့တရုတ်တန်ယုံပြောခွင့်ရသူမစ္စတာကောက်ကိုမေးပါတယ်။
Think that concerns has been discussed, and some of the concerns were already addressed. Because there, I understand there were rounds of discussions.
ကျွန်တော်အထင်တော့ဒီစိုးရိမ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးပါပြီ။ဒီစီမံကိန်းစတဲ့လွန်ခဲ့တဲ့တစ်နှစ်နှစ်လောက်ထဲကဆွေးနွေးမှုတွေ၊ညှိနှိုင်းမှုတွေအကြိမ်ကြိမ်လုပ်ခဲ့ကြတော့တချို့စိုးရိမ်မှုတွေနဲ့ပတ်သက်လို့ဖြေရှင်းခဲ့ကြပြီးပြီလို့ထင်ပါတယ်။ကျွန်တော်နားလည်သလောက်တော့အကျိုးတူပူးပေါင်းလုပ်နေကြတဲ့တရုတ်မြန်မာလုပ်ငန်းတွေကဒေသခံလူမှုအတိုင်းအဝိုင်းတွေနဲ့ထိတွေ့မှုတွေလည်းရှိနေတော့အဖွဲ့တချို့ရဲ့စိုးရိမ်မှုတွေ၊သဘောထားတွေကိုသူတို့သိတယ်လို့ကျွန်တော်ထင်ပါတယ်။မျော်လင့်ချက်တွေအတိုင်းလက်တွေ့ကြတဲ့အဖြေရဖို့အတွက်လွယ်လွယ်လုပ်လို့ရမယ်လို့တော့မထင်ပါဘူး။ဒါကြောင့်ပြည်သူလူထုတွေစီမံကိန်းလုပ်တဲ့ကုမ္ပဏီတွေအပြင်တခြားအရေးပါတဲ့သက်ဆိုင်သူတွေဆက်ပြီးတော့ဆွေးနွေးသွားကြဖို့ကျွန်တော်တို့ကတိုက်တွန်းပါတယ်။အပြန်အလှန်နားလည်မှုလေးစားမှုအပြင်တရားဥပဒေစိုးမိုးရေးကိုလည်းလေးစားပြီးတော့အပေးအယူလုပ်နီးလန်းရှာနိုင်မယ်လို့ထင်တဲ့အကြောင်းတရုတ်တန်ယုံပြောခွင့်ရသူကဖြေသွားတာဖြစ်ပါတယ်။ဒါဆိုရင်အလုံးအတွက်တင့်တော်တဲ့အချက်တွေပါတဲ့သဘောတူညီမှုထပ်ပြီးတော့ရဖို့တရုတ်နဲ့မြန်မာလုပ်ငန်းတွေပြန်ပြီးညှိနှိုင်းသင့်တယ်လို့ရောထင်ပါသလားလို့မေးရမှာတော
့ Let's remember this is not a small project, right? So we believe this is a mutual beneficial project. It has already created benefits to both sides. Remember there are over 2,000 employees.
ဒီစီမံကိန်းဟာတည်တည်ဖို့ပဲစီမံကိန်းလေးမဟုတ်ဘူးဆိုတာကိုမမေ့ပါနဲ့နှစ်ဖက်စလုံးအတွက်အကျိုးရှိစေတဲ့စီမံကိန်းလို့ကျွန်တော်တို့နားလည်ထားပါတယ်နှစ်ဖက်လုံးအတွက်လည်းအကျိုးအမြတ်တွေဖန်တီးပေးနေပါပြီဒေသခံအလုံသမား2000ကျော်လောက်ကိုလည်းအလုပ်ခံထားပါတယ်တကယ်လို့တခုခုများဖြစ်ခဲ့ရင်လူတွေအများကြီးအလုပ်ပြုတ်ကုန်မှာပါကုမ္ပဏီတွေဘက်ကရောဒေသခံပြည်သူတွေဘက်ကရောမြန်မာနိုင်ငံကနိုင်ငံရေးသမားတွေကြားမှာပါပြဿနာပြေလည်အောင်ဆွေးနွေးကြဖို့ဆန္ဒပြင်းပြနေကြပါတယ်အခြေအနေတွေကိုထိမ့်ထိမ့်သိမ့်သိမ့်လှုပ်ကြဖို့ဆွေးနွေးအဖြေရှာကြဖို့တောင်းဆိုမှုတွေလည်းကြီးထွားနေပါတယ်။ဒါကိုကျွန်တော်တို့ကြိုဆိုသင့်ပါတယ်။အခြေအနေတွေကိုစွပ်ပေးတဲ့လုပ်ရက်မျိုးကိုတော့ကျွန်တော်တို့အားမပေးသင့်ပါဘူး။သက်ဆိုင်သူတွေအားလုံးဆွေးနွေးညှိနှိုင်းဖို့ကတော့ကျွန်တော်တို့လိုလားကြိုဆိုပါတယ်လို့ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီမံကိန်းတွေလာရောက်လုပ်ကိုင်နေကြတဲ့တရုတ်လုပ်ငန်းတွေရဲ့ပွင့်လင်းမြင်သာမှုရှိဖို့ကိစ္စကိုလည်းဒီမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံပြောခွင့်ရသူကိုမေးကြည့်ပါတယ်
။ Hi yes the company involved have been trying to be more and more transparent in relation
ကျွန်တော်မှန်းဆကြည့်ရသလောက်တော့ကုမ္ပဏီတွေပို့ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့ခုနောက်ပိုင်းစ조사လာကြပါပြီပြီးခဲ့တဲ့လတွေကပဲသတင်းထုတ်ပြန်ရေးတာဝန်ရှိသူတွေသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တာမျိုးရှိပါတယ်ရှေ့ဆက်ပြီးတော့လည်းဒီလိုလုပ်ဖို့ကျွန်တော်တို့ကြိုးဆိုပါတယ် မီဒီယာတွေဘက်ကလည်းအခြေအနေအပြည့်အစုံကိုသိနိုင်အောင်လို့မျှတတဲ့သတင်းတွေရေးသားထုတ်ပြန်ဖို့လိုအပ်ပါတယ်လို့ရန်ကုန်တရုတ်တန်ရုံးကပြောခွင့်ရသူမစ္စတာကောင်မင်းဘိုက VOA မြန်မာပိုင်းကိုပြောသွားတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာဆန္ဒပြမှုတွေကြောင့်လောလောဆယ်ရပ်ဆိုင်းနေတဲ့လက်ဗရောင်းတောင်ချင်းညီ24စီမံကိန်း၊ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့တဘာဝဓာတ်ငွေ pipeline သွယ်တန်းတဲ့စီမံကိန်းတွေအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေရဲ့ယင်းနှိမ့်မြှုပ်နှံမှုပမာဏဟာမြန်မာနိုင်ငံမှာအများဆုံးဖြစ်ပါတယ်ရှင်။